Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တန်ရဲ့2018ခုနှစ်ဧပြီလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်တွေကိုတာရဝင်ယူတင်ဆက်ပေးသွားမှာပါ။ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေအပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့လူကယ်ပြန်ဝင်ကြီးရဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနှစ်ရက်ကြာခရီးစဉ်အကြောင်းကိုထုတ်လွှင့်ပေးမှဖြစ်သလိုကချင်ပြည်နယ်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာတပ်မတော်တို့ရဲ့ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့အခုလိုသိကြရမှာပါ။
အခုချင်းကျွန်တော်ကြားလာတာတမဟာနေ့အောင်လော့မှာလက်နက်ကြီးနဲ့တိုက်ပွဲတာဖြစ်တယ်။အဲ့မှာလည်းလူအထိခိုက်တော့မသိဘူးကအင်္ဂလိပ်တောင်းလိုက်ပါတော့ရှိတယ်။နောက်ရင်းဆက်ပစ်ပါဖြစ်တယ်။အဲ့နမ်ဒီနေဝိဒော်ရညာအဲ့ဒါရင်းဆက်ပစ်အဲ့မှာလည်းလေးက
ြတယ်။ဒီကချင်ဒေသခံကုညီကယ်ဆယ်ရေးလုံနေတဲ့သူတူဦးကပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီထိုးစစ်ဆင်မှုဟာဖားကတ်မြေကြီးနာလမ်းပေါ်ကတရားညီနောင်ကိုတိုက်ခိုက်ခဲ့တဲ့ပေါ်လက်တုံပြန်နာဖြစ်နိုင်တဲ့အကြောင်းပြောပါတယ်။တခါထိုင်းနိုင်ငံမှာတော့ပြည်ပကရွှေပြောင်းလုံသမားတွေအပေါ်လူခွင်ရေးချိုးဖောက်မှုတွေကြောင့်ထောင်အစိုးရကတင်းတင်းကြပ်ကြပ်အရေးယူနေတဲ့အတွက်ထိုင်းရေလုံငန်းပန်ရှင်တွေကငါးဖန်းဆက်လွေတွေမထွက်ဖက်နဲ့ဆန္ဒပြနေကြပါတယ်။တခါစီးပွားဖြစ်တဲ့ကြံမန်တက်တွေအကြောင်းနဲ့2018တကြံအကျိုးမြင်ကွင်းကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒုတိယပိုင်းအစီအစဉ်မှာတော့လူထုကျန်းမာရေးနဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာဘလို့မစ်ဆိုင်းတုံးမျိုးတွေကိုမဆိုရုရှားတပ်ဖွဲ့တွေအနေနဲ့ဂျာပြတ်ဟန်တာပြစ်ကတ်နိုင်ငံရှိတဲ့အကြောင်းလန်ဒန်နိုင်ငံဆိုင်ရာရုရှားတပ်မကြီးကပြောပြပြီးတောင်းပါပဲ။အမေရိကန်မစ်ဆိုင်းတုံးတွေလာရမှာဖြစ်တဲ့အတွက်ရုရှားအနေနဲ့အသင့်ပြင်ထားဖို့သမ္မတဒေါ်နယ်ထရပ်ဒီကနေ့ပဲသတိပေးလိုက်ပါရစေ။ကိုလူလူကိုစိတ်တန့်ဝင်သုံးတက်ပြတ်နေတဲ့လူမဆန်သူတွေနဲ့လည်းအပေါင်းအသင်းမလုပ်သင့်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုလိုက်ပါတာ။ရုရှားကတော့ American Missile Drone တွေဟာစီးရဲနိုင်ငံကတရားဝင်စိုးရွားကိုပြင်ပထားမဲ့စာအကြမ်းဖက်ဝါရီကိုပြင်ပထားမဲ့ကြောင်းတုံ့ပြန်ပြောဆိုသွားပါတယ
်။အင်ဂျီတော်ပြောခွင့်ရကသမ္မတအနေနဲ့သူ့မဲဆွဲပွဲနဲ့ရုရှားဆက်ဖက်မှုအခြေဆက်ပေါ်စုံစမ်းစစ်ဆေးဖို့ခန့်ထားတဲ့အထူးစုံစမ်းစစ်ဆေးမှုကိုထုတ်ပြနေတဲ့အာဏာရှိတယ်လို့ဆိုလိုက်ပါတယ်။သမ္မတ Donald Trump အနေနဲ့သူရှင်းနေရုံနဲ့အိမ်ဝင်စစ်ခရမှုပေါ်ဒေါသထွက်နေတယ်လို့သတင်းတွေထွက်နေချိန်မှာအိမ်ပြည်တော်ပြောခွင့်ရဆာရာဆန်နက်စ်ကိုသတင်းနောက်တွေကဒီစစ်ဆေးမှုရောဘတ်မူလာကိုသမ္မတထရမ့်နဲ့ထုတ်ပြနေတဲ့အာဏာရှိမရှိမေးရမှာအခုလိုအာဏာရှိတာတေချာကြောင်းအကြံပြုထားတာတွေရှိတယ်လို့မနေ့ကပြန်ဖြေခဲ့တာပါသမ္မတနဲ့ရှုတ်ခဲ့တယ်လို့ဆက်ဆွဲထားတဲ့လိန်ဖြောပြမဲ့ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ထောက်ထားရဖို့သူရှင်းနေမှာကဲကိုဟန်ကိုအခုလိုဝင်စစ်ဖို့သူရှင်းနေချိန်ရော့ဒ်ရိုဇန်စတန်ကအမိန်ပေးခဲ့တာကြောင့်စစ်ဆေးမှုမူလာကြားညက်သွားနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒါပေမဲ့ဥပဒေဆိုင်ရာကြံ့ကျင်သူတွေကတော့သမ္မတအနေနဲ့အခုလိုထုတ်ပြချင်နေဆိုရင်ဒုရှင်နေချုပ်ရော့ဆန်စတိုင်းကနေတဆင့်စီစဉ်ရမှာဖြစ်ပြီးဒီဒုရှင်နေချုပ်ကဒါကိုလိုက်လုပေးဖို့ညှဉ်းဆန်နေတယ်လို့ပြောနေကြပါတယ်။ဒါအပြင်အစိုးရ Republican Party နဲ့အတိုက်ခံ Democrat Party အမတ်တွေဘက်ကလည်းသမ္မတ Trump အနေနဲ့အခုလိုပြင်းထန်လွန်းတဲ့တုံ့ပြန်ရေးမှုတွေလုပ်လာရင်သူ့သမ္မတရာထူးကိုပါထိခိုက်လာနိုင်ပြီးဖွဲ့စည်းအုပ်ချုပ်ဖို့အငြင်းပွားမှုကြီးကိုကြုံလာနိုင်တယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ။
အဂျီယန်နိုင်ငံမှာစစ်သားတွေလိုက်ပါလာတဲ့စစ်လေရင်ပြစ်ကြရာကလူ159ယောက်သေဆုံးသွားကြောင်းကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြို့တော် AGS ရဲ့အနောက်တောင်ဘက်25ကီလိုမီတာအကွာဘိုဖာရက်လေဆိပ်ခြေဆိုင်စခန်းနီလေရင်ပြန်တက်ပြီးမကြာခင်မှာပဲပြစ်ကြသွားတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲခီးတဲ့149ယောက်နဲ့လေရင်ဝန်ထမ်း10ဦးပါပြီးအများစုကတော့စစ်သည်တွေနဲ့မိသားစုဝင်တွေဖြစ်ပါတယ်။သေဆုံးသူတွေရဲ့ရုပ်လောင်းတွေကတော့ဘသူဘဲဝါဖြစ်ကြောင်းစစ်ဆေးနိုင်မှုအိနတ်တချက်မျိုးကစစ်စေးုံကိုပို့ထားတဲ့အကြောင်းလဲကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားပါတယ်။အဲဂျီယန်နိုင်ငံအနောက်တောင်ဘက်ကတင်ဒော့ဖ်မျိုးကိုပြန်တမ်းမဲ့လေရင်ပြတ်ကျသွားတာဖြစ်ကြောင်းလဲကာဝေးဝန်ကြီးဌာနကအတည်ပြုခဲ့တာပါ။ပြတ်ကျတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။1980ပြည့်လွန်နှစ်တွေတုန်းကဆိုဗီယက်ယူနီယံလက်ထက်မှာပုံစံထုတ်ထုတ်လုပ်ခဲ့တဲ့ IR-76 အမျိုးအစားလေရင်တွေဟာဘေကင်းလုံခြုံမှုမှာနာမည်ကောင်းရှိပြီးစီးပွားရေးလုပ်ငန်းသုံးအတွက်ရောစစ်ဘက်ဆိုင်ရာအတွက်ပါတယ်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးများကြပါတယ်။
နိုင်ငံတကာငွေကြေးရမငွေအဖွဲ့ကြီးကကမ္ဘာကုန်သွယ်ရေးစနစ်ဟာပြိုကွဲပျက်စီးသွားနိုင်တဲ့အန္တရာယ်ကြုံရပြီလို့သတိပေးလိုက်ပါတယ်။ IMF လို့တူကခေါ်တဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့စီမံညွှန်ကြားရေးမှူးခရစ်စတင်းလက်ကန်အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆွေးနွေးပွဲတွေအခုလိုသတိပေးလိုက်တာဖြစ်ပြီးနိုင်ငံတွေအနေနဲ့ကိုကျိုးစီးပွားကာကွယ်မှုဝါဒမကျင့်သုံးမိဖို့ထိန်းချောင်းပေးတယ်လို့တိုက်တွန်းလိုက်ပါတယ်အခုလိုလက်ကသတိပေးတိုက်တွန်းလိုက်တာကအမေရိကန်ဆိုးရအနေနဲ့မကြသေးခင်ကပဲတန်မဏိနဲ့အခြားသွင်းကုန်တွေပေါ်အခွန်အများကြီးတိုးကောက်လိုက်တဲ့ပေါ်ရွေပြောဆိုခဲ့တာလို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုအမေရိကန်ဘက်ကသွင်းကုန်ခွန်အများကြီးတိုးလိုက်တာပေါ်တရုတ်ဘက်ကလည်းအမေရိကန်သွင်းကုန်တွေပေါ်အခွန်တိုးကောက်ဖို့လက်တုံပြန်ကြေညာခဲ့တာမို့ကုန်သွယ်ရေးစစ်ပွဲစဖြစ်လာမှာကိုသတိထားဖို့တချို့ကြွန့်ကျင်သူတွေကသတိပေးနေကြပါတယ်။IMF အကြီးအကဲလက်ကကပဲထိန်းချုပ်မှုတွေလျှော့ပေးထားတဲ့ကုန်သွယ်စနစ်ကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာပေါ်ကလူတချို့ကိုအဆိုးဝါးဆုံးဆင်းရဲမှုအဆင့်ကနေလွမြောက်စေခဲ့တယ်။ဒီလွတ်လပ်တဲ့ကုန်သွယ်ရေးကနိမ့်နံမှုထက်အကျိုးဖြစ်စေမှုအများကြီးပိုသာပါတယ်လို့ထောက်ပြခဲ့ပါတယ်။ဒါ့အပြင်လက်ကနဲ့တခြားတယောက်သူတွေကလည်းဒီကုန်သွယ်စစ်ပွဲကြောင့်ဘသူမှအမြင်မရပဲလူတိုင်းဆုံးရှုံးနေနိုင်ရလိမ့်မယ်။အထူးသဖြင့်ကမ္ဘာဗန်သတ်မှတ်ထားတဲ့ကမ္ဘာပေါ်ကဆင်းရဲနေသူပေါင်းသန်း800ကျော်အဓိကခန့်စားမှာဖြစ်တယ်လို့ထောက်ပြခဲ့ကြပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထုတ်တဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Facebook ကုမ္ပဏီမှုဆောင်ရာရှိချုပ် Mark Zuckerberg ဟာ American ထက်လွှတ်တော်ရဲ့ company 2ရက်ရှိမှောက်ပြင်းထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာလည်းကုမ္ပဏီရဲ့ပွင့်လင်းမြင်သာမှုလူမှုကွန်ရက်သုံးသူတွေရဲ့ကိုယ်ရေးကိုယ်တိုင်ချက်လက်တွေကိုကာကွယ်ထိန်းသိမ်းရမယ့်ကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်မှာကြားနာနေပါတယ်။တနက်ခြေ Facebook သုံးဆသူတွေရဲ့အချက်လက်တွေပေါက်ကြားခဲ့ပြီးတဲ့နောက်လူမှုကွန်ရက်သုံးသူတွေအတွက်အကာအကွယ်တွေပို့ပေးနိုင်မှုဥပဒေပြုမှတ်တွေကလိုလားနေကြတာပါထက်လွတ်တော့တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့လူမှုကွန်ရက်သုံးသူတွေရဲ့ယုံကြည်မှုကိုဖောက်ပြက်မှုအချက်လက်တွေကိုမမှန်မကန်လွှတ်ပြမှုလိုရက်တွေကိုထင်ထင်ရှားရှားတွေ့ရကြောင်းမနေ့ကကြားနာပွဲမှာပြောခဲ့တယ်လို့ Facebook ကြီးကလည်းသူ့အမအတွက်စိတ်မကောင်းဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ခြေဆိုင် Cambridge Analytica ကုမ္ပဏီက Facebook သုံးဆသူတန်ပေါင်းများစွာရဲ့ကိုယ်ရေးကိုယ်တာတရင်ချက်လက်တွေကိုလူမှုကွန်ရက်သုံးသူတွေမသိပဲစုဆောင်းရယူခဲ့ပြီးနောက်မှာပဲစကပတ်ကိုလွတ်တော်ကခေါ်ယူစစ်ဆေးခဲ့တာပါ Facebook ကြီးကတော့လူမှုကွန်ရက်သုံးသူတွေအတွက်အကောက်ွယ်ပေးဖို့ပုံမှန်ဆောင်ရွက်သွားမယ်ကြောင်းပြောဆိုခဲ့ပါတယ်မနေ့ကထက်လွတ်တော်ကျန်းနာဘွယ်အတွင်းမှာပဲမြန်မာနိုင်ငံက Facebook ဆက်မျက်နှာတွေပေါ်မှာအမုန်းစကားတွေဖြန့်နေတာကိုကြိုက်တွဲဖြစ်ရှင်းမှုပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့လည်းဥပဒေပြုအမှတ်တွေမေးခွန်းထုတ်ခဲ့ကြတာပါစကပတ်ကတော့ Facebook အနေနဲ့မြန်မာဘာသာနဲ့ပေါ်ပြချက်တွေကိုစမ်းစစ်သုံးသပ်နိုင်မဲ့လူပေါင်းဒါဇင်နဲ့ချီခံထားပြီးမြန်မာနိုင်ငံကအရက်ဖက်လူမှုဖွဲ့စည်းနဲ့လက်တွဲလောက်ကနေသလိုနောက်ထပ်အလားတူလိုရက်တွေမကျော်အောင်ကြိုးပမ်းတော့မှာဖြစ်ကြောင်းလည်းကတိပြုပြောဆိုခဲ့ပါတယ်
မြန်မာနိုင်ငံမှာတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီနဲ့တရားစွဲဆိုခံထားရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့ရှောက်ထားတာကိုတရားသူကြီးကဒီနေ့ထပ်မံပယ်ချလိုက်ပါတယ်။အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့ပေါ်စွဲချက်တွေအတွက်ခိုင်လုံတဲ့အသက်တွေထောက်တာမရှိဘူးဆိုပြီးဒီမှုကိုပြန်ရုပ်သိမ်းပေးဖို့သူတို့ရဲ့ရှေ့နေဦးရဲလွင်ကရှောက်ထားခဲ့တာပါ။ရခိုင်ပြည်နယ်တာဝန်ကျရဲတွေစီကနေသတင်းချွတ်လက်တွေကိုမတရားရယူဖို့ကြိုးစားခဲ့တယ်လို့ဆွဲပြီးသူတို့နှုတ်ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီနဲ့တရားဆွဲထားတာဖြစ်ကအပြစ်ရှိကြောင်ဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ရခိုင်ပြည်နယ်အတွင်းတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမျိုးရှင်းလင်းမှုတွေအကြောင်းသတင်းရယူဖို့ကြိုးစားရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဒီသတင်းတော်နှုတ်ဖန်ခံခဲ့ရတာပါ။သူတို့နှုတ်ကိုအခုချိန်ထိဆက်လက်ဖန်ဆီးထားတဲ့ပေါ်အင်မတန်စိတ်ပြေရာကြောင်းနဲ့သူတို့ကိုအမြန်ဆုံးလွတ်ပေးဖို့ထပ်မံတောင်းဆိုကြောင်းရန်ကုန်အမေရိကန်တရုတ်ကလည်းဒီနေ့ညင်ကြက်ထုတ်ပြန်ထားပါတယ်။တကယ်တော့ကုလသမဂ္ဂအနောက်နိုင်ငံဆွေးရတွေနဲ့နိုင်ငံတကာလူခွင့်အဖွဲ့တွေကလည်းဒီဖန်စီတရားဆွဲတဲ့လူရဲ့ကြောင်းမြန်မာနိုင်ငံမှာလွတ်လပ်စွာပေါ်ထွက်ခွင့်နဲ့လူခွင့်ရေးဆက်ဆိုးနေတာကိုပြလိုက်တာဖြစ်တာမို့သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့ဆက်လက်တောင်းဆိုနေကြပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နဲ့ဒုက္ခသည်တွေကိုရှင်းပြနိုင်ဖို့ရည်ရွယ်ပြီးမြန်မာဆွေးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုဒီနေ့မှပဲစတင်လိုက်ပါတယ်။နေရာချခီးစဉ်စဒီနေ့မှပဲမြန်မာကိုယ်စားလှယ်ဖွဲ့ဟာနှစ်နိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေက Cox Bazar မြို့ကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေအမြန်ဆုံးစတင်ကောင်တက်ပေါ်နိုင်ပြီးချောချောမောမောဖြစ်ဖို့ဟာ ဒုက္ခသည်အရေးနဲ့ပတ်သက်လို့အရေးကြီးတဲ့အကြောင်းကုတုပလောင်ဒုက္ခသည်စခန်းကရွန်ဂျာရိုင်းနဲ့တွေ့ဆုံပြီးမှပဲပြောဆိုသွားပါတယ်။ခံပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညွန်ကစ်စခန်းတွေကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညွန်တပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်တင်ကန်ကိုထွက်ပြေးသွားခဲ့ကြတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေခြေထဲမှာတော့စိုးရိမ်မှုတွေရှိနေစေဖြစ်တဲ့အတွက်နေရရင်ပြန်ဖို့တွန့်ဆုံနေကြတာပါ။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရညှိနှိုင်းရေးယုံရဲ့လက်ထောက်အတွင်းမှုချုပ်အာဆူလာမွေလာကလည်းဒုက္ခသည်တွေနေရပြန်နေလို့တဲ့အခြေအနေမျိုးမှာမရှိသေးတဲ့အကြောင်းမချောင်းရင်ကတွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အစိုးသက်ချိန်မှာပဲပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံဘေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထက်ဖော်ရမှာရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကဆောင်ရွက်ချက်တွေကိုရှင်းပြဖို့ရည်ရွယ်ထားပြီးအထင်မှားအမြင်များတွေကိုခြေပြတ်သွားနိုင်အောင်ကြိုးပမ်းမှဖြစ်သလိုအခုခီးစဉ်ကနေလည်းရလက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။ကမ္ဘာပေါ်ကမြစ်ချောင်းတွေနဲ့သဘာဝရေးတန့်စင်စနစ်တွေဟာဆေးဝါးတွေဝင်ရောက်လာတာကြောင့်ညဉ့်ဉန်းကုန်ပြီးသဘာဝပတ်ဝန်းကျင်နဲ့သက်ရှိသတ္တဝါတွေကိုပါထိခိုက်နေပြီလို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာလုပ်တဲ့ဆွေးနွေးပွဲမှာသိပ္ပံပညာရှင်တွေကအခုလိုညဉ့်ဉန်းစေတာပေါ့ရေးယူလှုပ်ဆောင်မှုမရှိရင်တော့2050ခုနှစ်ရောက်ရင်ဒီပြဿနာက65ရာခိုင်နှုန်းပိုဆိုးလာမှာဖြစ်တယ်လို့သတိပေးလိုက်ပါတယ်။ဒီဆေးဝါးတွေထဲမှာအခက်အခဲဖြောက်ဆေးဟော်မုန်းဆေးစိတ်ထက်ကြပြေဆေးနဲ့ရရန်နှာဆေးဖြောက်ဆေးတွေပါပါတယ်။ဒီဆေးတွေကိုဆရာဝန်ကညွှန်ကြားတယ်လို့ဆိုင်တွေမှာလည်းလူတိုင်းအလွယ်တကူဝယ်လို့ရပါတယ်။ဒီဆေးဝါးတွေကလူနဲ့တရိတ်ဆန်တွေအငြိအကျေးစွန့်ရတာတစ်ဆင့်ရေထဲကိုရပ်ကုန်တာပါ။ဘာလို့လဲဆိုတော့ရေပြန်သန့်တဲ့ဆက်ယုံတွေအနေနဲ့လည်းဒီဆေးဝါးအငြိအကျေးပမာဏအ ਨੇ ကိုပဲစစ်ယူပြန်သန့်စင်ပေးနိုင်လို့ပါ။ဒီဆေးဝါးအငြိအကျေးတွေကြောင့်ငါးတွေဖားတွေနဲ့တောက်တက်တွေလိုကြောရိုးရှိသွေးသရွာတွေရဲ့မိလိုက်မှုကိုထိခိုက်စေပြီးအိန္ဒိယမှာဆိုရင်ရောင်ရမ်းသက်သာစေတစ်ခုကြောင့်လင်းထတွေပါမြို့ပြိုနေပါဖြစ်ကဆေးမတိုးတဲ့ဘက်တီးရီးယားတွေလည်းဖြစ်ပေါ်စေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
2017ရဲ့ဗုဒ္ဓဦးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှာစင်ကြရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်နှက်ချီတဲ့ဒုက္ခသည်တွေအရေးပြေလည်ဖို့မှာဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေကတော့ဖမ်းဆီးခံရမယ့်အရေးလုံခြုံရေးနဲ့ခွဲခြားဆက်ဆံမှုမရှိရေးကိုအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာအစိုးရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးထာနေပြန်နိုင်ရေးလုပ်ငန်းစဉ်ကိုရှင်းပြခဲ့ပါတယ်မြန်မာအစိုးရအဖွဲ့ဝင်တဦးအနေနဲ့ဒုက္ခသည်စခန်းကိုတွားရောက်တဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်အခက်အခဲတွေအလုံးပြည်လဲရေးအတွက်အရေးကြီးဆုံးကတော့ထာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်ဖို့ဖြစ်တယ်လို့ဝင်းကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ
် So I really appreciate the government of the Bangladesh for your for their support to come
ဒုက္ခသည်စခန်းကိုတွားရောက်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအစီအစဉ်ပေးခဲ့တာအတွက်အထူးပဲကျေးဇူးတင်ပါတယ်တွေ့ဆုံဆွေးနွေးမှုကလည်းအောင်မြင်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အားလုံးကောင်းကောင်းသိရှိထားပြီးဖြစ်ပါတယ်အရေးကြီးဆုံးကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစနိုင်ဖို့ပါပဲဒါမှအခက်အခဲအားလုံးကိုကျော်လွှားနိုင်မှာဖြစ်ပါတယ်နိုင်ငံသားလုပ်ငန်းစဉ်ကိုကျွန်တော်တို့ဘက်ကစ조사နေပြီးသူတို့အနေနဲ့တော့နိုင်ငံသားဖြည့်ရေးလျှောက်ထားရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူထားပေမဲ့အခုချိန်ထိတော့မဆနိုင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တိတ်နှက်ချီနေထိုင်နေတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့တွားရောက်ပြီးဒုက္ခသည်40လောက်နဲ့တွေ့ဆုံခဲ့တာပါ။ဒုက္ခသည်တွေဆင်းရဲချွတ်တဲ့စွာနေထိုင်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့သလိုမြန်မာပြည်ကိုပြန်လာဖို့လဲကန့်လန့်ခဲ့တယ်လို့ကုတူပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်ကပြောပါတယ်
။ဟုတ်တယ်သူတာနေပြည်ရအတွက်သူပြောတာကအမေစီရောမယ်အမေစီရှောက်ရမယ်ပြည်မနိုင်ငံသားရမယ်ရှင်းရှင်းရမယ်လို့ပြောတယ်။သူကရှင်တို့သူခံစားနေတဲ့ရှင်တို့နိုင်ငံသားကိစ္စတို့ရှင်တို့ဆုံးရှုံးခဲ့တဲ့ပဲဟိုအော်ဆာရိုသူနောက်တကူရှင်တို့ဂျီနိုဆိုင်းယူခံရတဲ့ဟာတို့ဘာမှလည်းတမပြောဘူးသူပြောတာနဲ့ဘယ်လိုလဲရှင်တို့အဲလက်ခံနိုင်ပါမလဲသူအရှိတကူမှရှင်တို့လက်မခံနိုင်ဘူးလေသူယူရှေပါလို့ပြောနေတာဘယ်လိုယူရှေရမှာလဲအဲ့ဒါပဲ
ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြရတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောဆိုနေပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုလက်မခံသလိုနိုင်ငံသားအဖြစ်လည်းအသိအမှတ်မပြုပါဘူးအခုထွက်ပြေးတိမ်းရှောင်နေရတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လာပြီး NBC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမဲ့သူတွေအတွက်တပ်သေးခံကတ်ပြားတွေရယူချပြီးတဲ့နောက်နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေနေရာရင်းပြောင်းရေးဟာမိမိရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းဝင်းကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့တယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဥမောင်မောင်ကပြန်ပြောပါတယ်ဒါပေမဲ့ရိုဟင်ဂျာတွေဌာနေပြောင်းရေးအတွက်အဓိကစိုးရိမ်ချက်တွေကိုတော့မြန်မာအစိုးရဘက်ကဖြေရှင်းမပေးနိုင်သေးဘူးလို့လည်းသူကအခုလိုဆက်ပြောပါတယ်
။ဟုတ်တယ်ရှင်တို့အတူစိုးရင်ဒါကပထမဆုံးတက္ကသိုလ်ရင်ဒါကသူကကုလုံးကိုလေဟိုမတရားရှင်ပဲဆွဆွေးပြီးတော့အာစားဆိုပြီးတော့သူကအမိုးပွင့်တာတဲ့အမိုးလောက်တာတဲ့ဆက်ပြီးတော့ဖမ်းမယ်ဆိုပြီးတော့ပြောနေတာဟာတက္ကအရေးကြီးဆုံးပြနေတယ်။နောက်တက္ကကရှင်တို့နိုင်ငံသားပြမဟာရှင်တို့တချာတိုင်းသားလေးဒူနီဒူဒန်ဒူမပြပဲနဲ့ဒီအတိုင်းဘယ်စီကံပြီးတော့ဘင်္ဂလီဆိုပြီးတော့သွားလိုက်လို့ရှိရင်ကျွန်တော်ဘာမှလည်းဘဝမှခင်စားမရှိဘူးလေမသွားနိုင်ဘူးလေအဲ့ဒါနကူကအတေကပြေးနေတယ်လေနောက်လူယူရဲလေသူ့ရဲ့လူယူရဲကကျွန်တော်အာမခုဘူးမယူချဘူးကဘာလူယူရဲကိုလာလုံးကလူယူရဲလိုဝဲမယ်လေအဲ့ဒီသုံးခုကအတေကရှားနေတာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းမြန်မာအစိုးရဟာလည်းပြုပြင်ပြောင်းလဲသွားပြီဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုရှင်းပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ဒီကနေ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲသူတို့ရဲ့လူလားချက်တွေကိုတောင်းဆိုဆန္ဒပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကမနေ့ဖြန်မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာပြည်ကဒုက္ခသည်တွေအရေးကိုဆွေးနွေးချမှာဖြစ်ပါတယ်ရှင်
။မတင်ခီထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်မာနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။လက်တလောစစ်ရေးအခြေအနေတင်မာနေတဲ့ကချင်ပြည်နယ်မှာအစိုးရတပ်မတော်ဘက်ကဒီကနေ့နေ့ကင်းတနာရီလောက်ကစပြီးတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်ဇာအနီးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမန်စီနမ်တီဘက်မှလည်းအခြေနမ်တီဘက်မှအခြေစိုက်ထားတဲ့ KIA တိုက်ရင်တွေကိုလည်းတချိန်တည်းလေလို့ပစ်ခတ်တာတွေရှိနေပါတယ်။စစ်ရေးလေလာသူတွေကတော့ဖားကန်မြကြီးနာလမ်းပေါ်ကတရားညီနောင်တိုက်ပွဲအပေါ်လက်တုံပြန်တာဖြစ်နိုင်ပြီး KIA အပေါ်ကြီးကြီးမားမားထိုးစစ်ဆင်တာမဟုတ်နိုင်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖားကန်ကတရားညီနောင်အစိုးရတပ်စခန်းနဲ့တနိုင်းကလံပုံပြည်သူစစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တနိုင်းဒေသကရွှေမော်ပင်းမော်ရှိရာနေရာမှာပျောက်ကြားစစ်စင်ရေးနဲ့မိုင်းစစ်စင်ရေးတွေလှုပ်ဆောင်မယ်လို့သတိပေးချက်ထုတ်ပြန်ပြီးတဲ့နောက်ဒီကနေ့နေကင်းမှာတော့တပ်မတော်ဘက်က KIA ရဲ့တပ်စခန်းနေရာတော်တော်များများကိုတချိန်တည်းလိုလိုတိုက်ခိုက်ခဲ့ပါတယ်KIA ဌာနချုပ်လိုင်ဇာအနီးကတိုက်ခိုက်မှုအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အခုဒီကနာယီနနာယီလောက်မှဆင်းတော့ဒီကျွန်တော်တို့လိုင်ဇာနားတော့ဒီခါကျတော့တိကျတော့မသိဘူးခရဗုံလာနောက်ဗုံရလာတော့မသိဘူးကျွန်တော်တို့ဒီလိုင်ဇာဘက်မှဒီတတိယကျနာတို့လေဒါတော့လက်မကြည့်တော့ပြည့်ပြည့်ပါတယ်။ဘယ်နှစ်မှန်းတော့မသိဘူးဟိုဒီတန်ဟာတုံးပေါ့ကမ္မတုံနေနေမှာအဲဒီမှာလေသူတို့ကသူတို့ first company ဖြစ်တာဖြစ်နေစီကျော်ဖြစ်တယ်။နောက်အဟိုကက်စပြန်မလည်းပုံမှန်ဖြစ်နေတာ။ဒါသူတို့ကအားလုံးသူရှင်ထဲမှာသူတို့ကပြည်နေကြတယ
်။ KIA ရဲ့တက်မဟာတုံဟာမန်စီမြို့နယ်ဘက်မှာအခြေစိုက်ထားတာဖြစ်ပြီးတက်မဟာတုံလက်အောက်ခံတိုင်ရင်းစနစ်က KIA အရာရှိတဦးကလည်းသူတို့ဘက်ကအခြေအနေကိုအခုလိုပြောပါတယ်
။ KIA ရဲ့နာမည်ကိုလောက်ပါမန်စီမျိုးရမစီပုံစီမှာဒီကနေ့ဒီပေးတိုက်ကမှဖြစ်တယ်။ဆန်စီတဲ့နေရာတိုင်းဆန်တဲ့လည်းကြီးရှိတဲ့နေရာတိုင်းဆန်တဲ့ဖြစ်တယ်လို့ပြောပြင်းကြတယ်။
တမ89လက်အောက်ခံတက်ရင်တွေတက်လာနေတယ်လို့သိရကြောင်းလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရှောင်တွေကိုကူညီပေးနေသူတဦးကတော့ဒီကနေ့ KIA တပ်စခန်းတွေပြစ်ခတ်တိုက်ခိုက်ခံရတဲ့အခြေအနေကိုအခုလိုပြောပါတယ်
။အခုချင်းကျွန်တော်ကြားတာကတမဟာနေ့အောင်တော်မှာလည်းလက်နေကြီးနဲ့လည်းပြစ်တယ်အဲ့မှာလည်း
ดูอธิคายเราเมื่อกี้ว่าเองนี้เราในใบเราชื่อเรายินเสติมาพิจารณาเอ็นน้ำที่ในวินอะไรเนี่ยอะไรยินเสติเอ็มมาเล่นเรียนเนี่ยเล่นที่ในพิจารณาเราบ้านไรซะไรซะอวินคนเดียวอย่างนี้เอ็ดเดียวอย่างเอ็ดกันเนี่ยตัวคุณเป็นไรซะเป็นชั้นมาพิจารณาชื่อเราคุณก็เปลี่ยวชั้นคุณเปลี่ยวชั้นมาว่าก็เปลี่ยวละจีนเนี่ยหาเอ็มมาเยอะตาเอ็ดอาจจะยากได้ชื่อเราเจอเราดูเราจ้าเด็กเนี่ยตะการุมีเรื่องที่พิจารณาพวก
เนี่ยตัวเมียเมียโอ้ที่เชิงเนี่ยมาไต่ไข่ลาราจ่องจำรอกะ KIA พอทุสิจิตคูเซมบีไต่ไข่ลาเรลุตรงตัดดารีเลยสิบาเดနိုင်ငံရေးစီရေးလေးလာသူဦးမမောင်ဆိုကတော့လက်ရှိတိုက်ခိုက်မှုအပေါ်မှာအခုလိုသုံးသပ်ပါတယ်
။မြေပြင်သတင်းတွေရတော့လေတိုင်ရအများကြီးဖြစ်တာကမရှိသေးတဲ့အတွက်ကြောင့်သူစီကြီးဆင်နေလို့ပြောလို့မရလို့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ရပိုင်းကသရဏီနောင်မှာတိုက်ပွဲတစ်ခုဖြစ်သွားပြီးတော့တမရော်စစ်ကြောင်းတစ်ခုအင်အားချို့ရဲမှုရှိတဲ့အခါမှာတော့တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ကျွန်တော်သတ်ဆရပါတယ်။အဲနောက်ကျွန်တော်တို့ပုံမှန်ဒီဘက်ဖြစ်နေတာ2-3လလောက်ရှိနေပြီတိုက်ပွဲတွေကနော်ပြန်ဖြစ်တာပေါ့။နောက်တနိုင်ခွင်မှာလည်းပဲကဲတိုင်ရင်စလီကဆုတ်လာပြီးရဲ့နောက်ပိုင်းမှာပြန်ပြီးတော့ message ဆင်တယ်ပါညာမင်းကကြင်ညာတဲ့အခါမှာဒီနေရာမှာတော့တိုက်ပွဲစုပြန်ဖြစ်နေမှာလေ။ကျန်နေပြုံးနေစပယ်ချမ်းမှာကတော့သူစစ်ကြီးကြီးမောင်မဖြစ်နိုင်မဲ့လားလားလောလောဆယ်မှာတော့မတွေ့သေးဘူးလို့ဆိုပါမယ်
။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးဌာနကတော့အစိုးရတပ်မတော်ကကချင်ပြည်နယ်နေရာအနှံ့မှာထိုးစစ်ဆင်ဖို့အင်အားဖြည့်တင်ထားကြောင်းကချင်လူမျိုးတွေအပေါ် ethnic cleansing ခေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တယ်မှုတွေလှုပ်လာနိုင်တာကြောင့်အနေအထိုင်အသွားအလာသတိထားကြဖို့ထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ဘက်မှာမြန်မာအစိုးရတပ်ကကချင်လက်နက်ကိုင်တပ်ဖွဲ့ KIA ရဲ့ဌာနချုပ်နာမထူးစစ်ဆင်နေတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါအခုထိုင်းရေလုံငန်းပန်ရှင်တွေကအစိုးရကိုဆန္ဒပြပြီးငါးဖန်းလှွေတွေမထွက်တာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးပါဦးမယ်ရှင်အေပီလ10ရက်မနေ့ကထိုင်းနိုင်ငံဖူခက်မြို့မှာထိုင်းရေလုံငန်းပန်ရှင်တွေကအစိုးရရဲ့တင်းကျပ်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ငါးဖန်းလှေအစီး30ကျော်မထွက်ဖဲနဲ့ဆန္ဒပြခဲ့ကြတာပါထိုင်းနိုင်ငံရဲ့ရေလုံငန်းမှာမြမအပါဝင်ရွှေ့ပြောင်းလုပ်သမားတွေအပေါ်လူခွင့်ရေးချိုးဖောက်တာတွေလူကုန်ကူးတာတွေရှိတဲ့ဆိုတဲ့သတင်းတွေကြောင့် EU ဥရောပတမကန်နဲ့အမေရိကန်နိုင်ငံတွေကစောင့်ကြည့်နေကြတာကြောင့်ထိုင်းအစိုးရကရေလုံငန်းတွေမှာဥပဒေချိုးဖောက်မှုမဖြစ်ရအောင်တင်းတင်းကျပ်ကျပ်ကင်တွယ်အရေးယူလာတဲ့အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတွင်းကရေလုံငန်းတွေမှာမြန်မာနိုင်ငံသားရေလုံသားတွေဟာလူကုန်ကူးခံနေရတာတွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအလုပ်ချိန်တတ်မှတ်မှုမရှိဘဲအတင်းအကျပ်ခိုင်းစေခံနေရတဲ့အပေါ်မှာလူအခွင့်အရေးအဖွဲ့တွေကဝေဖန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံရဲ့ရေရွက်ပစ္စည်းတွေနဲ့ပတ်သက်လို့ EU နဲ့အနောက်နိုင်ငံတွေကမဝယ်ယူတော့ဘဲပိတ်ဆို့တော့မဲ့အခြေအနေထိဖြစ်လာတာပါဒီအတွက်ထိုင်းအစိုးရအနေနဲ့ရေလုံငန်းလုပ်ကိုင်နေတဲ့လုပ်ငန်းရှင်တွေအပေါ်မှာတင်းကျပ်တဲ့ဥပဒေတွေစီးပင်းစည်းကမ်းတွေချလာတာကြောင့်ဖူးခက်မြို့မှာရှိတဲ့ရေလုံငန်းရှင်တွေကလေအစီး30ကျော်မထွက်ဘဲဆန္ဒပြခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ဖူးခက်မှာပဲပြတယ်အဲ့ဒါလေအစီး30ကျော်ဆိုတာလေခံကပ်ပြီးတော့ဆန္ဒပြတာပေါ့နော်အဓိကကတော့အဲ့ဒီ IUU ပေါ့ Elia and Register and Reporter ဆိုတာလေအဲ့ဒါနဲ့ပတ်သက်ပြီးတော့သူသဖြင့်ဟိုဥမာပြ ATM နဲ့လေသားတွေကိုပတ်စံလာလာရှင်းရမယ်ပြီးရင်လက်ကျန်ပတ်စံတွေဘလောက်ကျန်လဲပါညာဆိုတော့ဘန်စာကိုလက်ကျန်တို့ဆလစ်တို့အဲ့ဒါတွေကိုသူတို့ကပြီးပို့ရင်ပို့တော့ဆိုတော့ကျွန်တော်တို့စိတ်ကန်းလေသားဝင်ထွက်စစ်ဆေးတဲ့လေဝင်နဲ့စစ်ဆေးတဲ့ရုံးကိုပုံမှန်သတင်းပို့ရမယ်။ဒီမောင်းနဲ့ဒီမောင်းသမားအကူထားရမယ်တို့လုပ်ငန်းဝင်မှာအလုပ်ချိန်သတ်မှတ်တာတို့ဒီနောက်တော့အဲ့ဒါတွေကိုတိကျထားပြီးဆန္ဒပြတာပေါ့
။ထိုင်းဆိုရအနေနဲ့ဒီလိုတင်းကျပ်မှုတွေလှုပ်လာတာဟာ EU နဲ့အနောက်နိုင်ငံတွေကလက်ခံလာအောင်လုပ်ခဲ့တာဖြစ်တယ်လို့လည်းအခုလိုပြောပြပါဗ
ျ။လူကုန်ကူးတာတို့ကျွန်မတို့လည်းလာကျွန်တော်ပြတရားအတရားနာမှာခိုင်းစီရတာဒီအဲ့လိုခိုင်းဆိုင်နေဆိုလို့ရှိရင်တို့ကဟိုစနစ်ပေါ်လေးဤပညာကူညီနဲ့ဥမာ BMS လို့ခေါ်တဲ့ Behavior Monitoring System ဆိုတာအဲ့ဒီကောင်ကြီးတက်ထားတယ်ဆိုတော့အဲ့ဒီလေတွေကအဲ့ဒီစနစ်နဲ့တို့ကဟိုမှာတို့ control center ပေါ်ကပေါ်ကနေတို့ကြည့်နေတယ်တို့ကချိုးပေါက်တယ်ဆိုတာနဲ့တို့ကအကုန်သိပြီလေသိပြီဆိုလို့ရှိရင်အဲ့ဒီလေကိုလမ်းပြီးတော့တို့ကနိုင်အကြောင်းကြမယ်ပြီးတဲ့အခါကျရင်ထပ်ပြီးတော့ကျူးလို့နေဆိုလို့ရှိရင်ဒါတို့ကရပ်ပြင်မဲ့ license သိမ်းမဲ့အဆင်ပြေမှာပေါ့လေထိုင်ရိုက်တယ်ပေါ့ဒါတွေလုတာပေါ့ဟိုလုရတဲ့အကြောင်းရင်းတွေကတော့ခုနကတို့ရေထွက်ကုန်တွေကို EU နဲ့ခုနဟိုအမေရိကတို့နိုင်ငံတွေလက်ခံအောင်လို့အတက်နိုင်ဆုံးထိုင်ရထိုက်ပြီးတော့လုပ်နေတဲ့သဘောပဲ
။ EBL 9ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းပတ္တနီမြို့နယ်မှာအလားတူလေလုံငန်းရှင်တွေကလေတွေမထွက်ဘဲဆန္ဒပြခဲ့ပါတယ်။အလားတူပဲဖန်ကားခရိုင်တွင်းကငါးလုံငန်းအုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေကလည်းဆန္ဒပြမှုတွေဆက်လုပ်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှဆုံဆန်းတင်ပြခဲ့တာပါရှင်။အခုတခါတော့စီးပွားဖြစ်ဆောက်လုပ်နေကြတဲ့တကြံမန်တပ်တွေအကြောင်းကိုပြောပြမှာပါ။ရန်ကုန်တကြံပွဲတော်အတွက်စီးပွားဖြစ်မန်တပ်ဆောက်ခွင့်ကိုရန်ကုန်တိုင်းအစိုးရကအခုနှစ်မှပြန်ပြီးခွင့်ပြုလိုက်တာမှအရင်နှစ်တွေကထက်မန်တပ်အရေအတွက်ပိုများလာပါတယ်။မန်တပ်တွေကိုပြည်လမ်းမှာရှိတဲ့ခြံတွေထဲမှာသာအစိုးရကဆောက်လုပ်ခွင့်ပြုထားတာကြောင့်ပန်ရှင်တွေကငှားရမ်းကဈေးတွေကိုအရင်ကတည်းအဆမတန်တိုးမြှင့်ထားတယ်လို့တကြံမန်တပ်အစီအစဉ်တွေကပြောပါတယ်။နှစ်စဉ်အရှုံးအမြတ်တွက်ပြီးစီးပွားဖြစ်ဆောက်တဲ့တကြံမန်တပ်တွေအကြောင်းကိုတော့ကိုကောင်းဆန်ဟင်းကစူးစီးတင်ပြထားပါတယ်ရှင
်။ရန်ကုန်မြို့ကတကြံမှာလက်မှတ်တွေကိုအပြိုင်ဆိုင်ဝယ်ပြီးမန်တပ်ကြီးတွေမှာပျော်ပျော်ပါပါနှစ်တကူအားလျက်ကိုအတာရေးအပြင်ငွေကြီးနဲ့ပါဖြတ်သန်းခဲ့ကြတာဆယ်စုနှစ်နဲ့ချီရှိနေခဲ့ပါပြီ။တချိန်ကအတာတကြံပွဲတော်ကိုအင်အားလန်ကန်တော်ကြီးပလန်ကဘာအီးဖျားလန်နဲ့ပြည်လန်းတွေမှာစီးပွားဖြစ်မန်းတဲ့ကြီးတွေအပြိုင်အဆိုင်တိဆောက်ဆင်နွှဲခဲ့ကြတာပါလက်ရှိအစိုးရအသစ်တက်လာချိန်မှာတော့ရန်ကုန်တကြံကိုယဉ်ကျေးမှုဓလေ့စရိုက်နဲ့ထုံလွှမ်းတဲ့အတာတကြံဖြစ်ရမယ်ဆိုပြီးပြီးခဲ့တဲ့နှစ်ကစီးပွားဖြစ်တကြံမန်းတဲ့ဆောက်လုပ်ခွင့်ကိုကန့်သက်လိုက်ပါတယ်ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကစီးပွားဖြစ်မန်းတဲ့တွေကိုပြည်လန်းတလျှောက်မှာသာဆောက်လုပ်ခွင့်ပြုထားတာဖြစ်ပါတယ်အခုလိုစီပင်ပိုင်မြေမဟုတ်ပဲကိုပိုင်အင်ချန်တွေထဲမှာသာဆောက်လုပ်ခွင့်ပြုလိုက်တဲ့အတွက်မြေငှားရမ်းကဈေးတွေအဆမတန်များနေတယ်လို့တကြံမန်းတဲ့စီစဉ်သူတဦးဖြစ်တဲ့ကိုထက်လင်းကပြောပါတယ
်ဟုတ်ပါကြတော့ပါကြတော့ပြည်လန်းဟန်ကြတော့ချန်ကိုပိုင်ချန်တွေပေါ့ချန်တွေကိုငှားပြီးတော့ကျွန်တော်ဆောက်ရတော့ဈေးကအရန်များသွားတာပေါ့ဟုတ်ရင်အစိုးရကပြည်စီပင်ပိုင်မှာဆိုရင်တော့ကိုအဆင်ပြေတာပေါ့ငန်းကတက်တက်သာနဲ့သူတို့ရဲ့စီကံလိုက်နိုင်ရင်ကိုအဆင်ပြေစီကံပေါ့တော့သူတန်ကြီးတော့စီပင်ကတော့ဖြတ်တာပေါ့စီကံလိုက်နိုင်ကျော်ဒီပိုစစ်တွေပါရဆာအကုန်ပြန်ထုတ်လို့ရတယ်ဟုတ်ဘလောက်ကြီးကြီးကြီးမားမားနေရာတော့ကဘာမှပြေးစရာမလိုဘူးပေါ့ဒီမှာကတော့10သား30ကျော်လောက
်ပြီးခဲ့တဲ့နှစ်ကတော့စီးပွားဖြစ်တဲ့ကြံမန်းတက်တွေကိုလုံးပိုင်ကွင်းကန့်တက်လိုက်တာကြောင့်အရှုံးတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့ဒီနှစ်ကြံမှာတော့မန်းတက်တွေတိုင်းမှာလူပြည့်နေမယ်လို့ဘာရက်မန်တက်စီစဉ်သူမတူတို့ကသုံးသက်လိုက်ပါတယ
်။ပြောမနစ်ကတော့အဲ့လိုမျိုးအနာကတ်မှဆိုတော့ညီမတို့လည်းတော်တော်ရှုံးပါရဲ့။မနစ်ကတော့တော်တော်ကြီးဒါရှုံးတော့ပျော်ခြင်းလို့ကဲကြတာပေါ့နော်။ပျော်ခြင်းလို့ဆက်လုပ်တာပေါ့။မနစ်ကဆိုလည်းပြဿနာအများကြီးကြုံရပါ။ဒီနှစ်ကအဲ့လိုမရှိပါဘူး။ဒီနှစ်ကတော့ဒီမန်တက်တိုင်းလိုလိုသူ့ဟာနဲ့သူလူပြည့်မယ်ထင်တာညီမတို့လည်းအခုမန်တက်ကတော်တော်လူများနေပါပဲ။ရောင်းရတာလည်းတော်တော်ကြီးရောင်းရနေပါလိမ့်ရှင့်။ခက်ခဲတာတိတ်မရှိပါဘူး။မန်တက်တိုင်းလိုလိုလူပြည့်မယ်ထင်တာပါပဲဟုတ်။
ရန်ကုန်တကြံကိုပုံမစီကတိုက်မြိုက်ပြီးမန်တဲ့အရေးအတွက်ပုံမများပြားစွာနဲ့ကျင်းပနိုင်ရေးအတွက်ဝင်းကြီးချုပ်ဦးဖြိုးဝင်းသိန်းဦးဆောင်တဲ့တိုင်းဒေသကြီးအစိုးရကချိုးတင်ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့တာမှာလမ်းလျှောက်တကြံကိုဒီနေ့မှပထမဆုံးကျင်းပဖို့လဲပါဝင်ပါတယ်။ရန်ကုန်လမ်းလျှောက်တကြံကိုတော့မဟာဗန္ဓုလပန်းချံကန်တော်ကြီးမြေပရိသာကျွန်းနဲ့ကန်တော်မင်းပန်းချံတွေမှာကျင်းပသွားမှာလဲဖြစ်ပါတယ်ခင်ဗျာ။
ရရှိများရှင်မြမရိုးရအတာတကြံပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာကြံကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်သိက္ခူတကြံမှာဝမ်းနည်းစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်သန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ရှောင်ရယ်လှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်စနေကန်စီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်စနေကန်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-32-382-999 burmese@voanews.com ဆိုတဲ့ email လိပ်စာတို့ကိုဆက်သွင်းနိုင်ပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA မြန်မာပိုင်းရဲ့ AB လ17ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညပိုင်းမှာတော့တကြံတွင်းအရေးပြားနေလောင်တန်းကာကွယ်ရေးလူထုကြမ်းမာရေးအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့
သဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာ။ဒီမျိုးသားယဉ်ကျေးစီဆိုတာမှာဟုတ်တခိုးနဲ့အလွဲသုံးသားမှမပါဘူးတိုင်းပြည်မျက်နှာအောင်လုပ်သွားတာပဲဆိုတော့အခြေအနေတခုရောက်လာ
နိုင်ငံတကာမှလို့မြန်မာနိုင်ငံမှရောအဂရိလိုက်စားမှုဆွဲချက်နဲ့ခေါင်းဆောင်ဟောင်းတွေကိုအရေးယူလို့ရမရဆိုတာတွေကိုရှင်းနေဦးသိန်းတန်းဦးနဲ့ဆွေးနွေးထားတာနားဆင်ရမှာပါအဲ့ဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့လူရုကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်တကြမှာအသားရေကိုစနစ်တကျထိမ့်သိမ်းကာကွယ်ခြင်းမရှိဘဲရေကစားခဲ့မယ်ဆိုရင်အရေးပြားထိခိုက်ပျက်စီးနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်သင့်တဲ့အကြောင်းဒေါက်တာတန်စောကစီစဉ်တင်ဆက်ထားပါတယ်ရှင
်ဘယ်လာမှဆင်နွှဲရမယ့်တကြံပွဲတော်ရက်တွေဟာတဖြည်းဖြည်းနီးကပ်လာနေပြီဖြစ်ပါတယ်တကြမ်းမှရေကစားကြမဲ့သူတွေနဲ့အပန်းဖြေခီးထွက်ကြမဲ့သူတွေဟာပူပြင်းတဲ့နေအောင်ကြီးကိုစနစ်တကျကာကွယ်မထားဘူးဆိုရင်အသားအရေပျက်စီးမှုတွေကိုကြုံတွေ့ရနိုင်တယ်လို့ကံပကံရွေးစီဆေးရုံမှအရေးပြားထုတ်ကူဆရာဝန်ဖြစ်သူဒေါက်တာရင်လိုင်ဝင်းကပြောပါလဲ
နေအောင်ကြီးအောက်မှာရေကစားမယ်ဆိုရင်ပေါ့နော်အရေပြားအဓိကတော့နေအောင်ကအရင်ပြင်းတယ်လေအဲ့တော့နေအောင်ကြီးကြောင့်အရေပြားလောင်တာပေါ့ဆန်ပန်းရတာမျိုးပြီးရင်ဒီရေကစားပြီးနောက်ပိုင်းမှာအသားမဲသွားတာမျိုးပေါ့နော်ဒီအသားရေ6တွေ့သွားတာမျိုးအဲ့လိုမျိုးရေချောင်းရောဒီနေချောင်းရောပေါ့နော်နှစ်ခုလုံးကြောင့်အဲ့လိုပျက်စီးမှုတွေဖြစ်နိုင်ပါတယ
်နေအောင်ကြီးတန်ကြောင့်အသားရေထိခိုက်ပျက်စီးမှုတွေကိုရော့ကျစေဖို့အတွက်နေအောင်ကလင်းစေးတွေကိုအသုံးပြုတဲ့သူတွေလည်းရှိကြပါတယ်နေအောင်ကလင်းစေးတွေကိုအသုံးပြုမယ်ဆိုရင်နေအောင်ထဲမှာထွက်ခင်မိနစ်30အလိုတည်းကကြိုတင်လိမ့်ထားသင့်တယ်လို့အလပရေးရာဆရာဝန်ဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ
်ကိုကနေပူထဲထွက်တော့မယ်ဆိုလို့ရှင်အဓိကကာဖို့ဟာကိုမှအုတ်ထုတ်တော့နော်အဲ့လိုမျိုးအရေးအောင်မနေဖို့တော့နေအောင်ကစေးလိမ့်ဖို့တော့အဲ့ဒါမျိုးကတော့လူတိုင်းနည်းနည်းတော့သိကြတယ်တို့တော့ဘလို့လိမ့်ရမလဲဆိုရင်အဲတကြံထွက်မယ်ဆိုလို့ရှင်သူကနေပူထဲမှာထွက်ခင်နိုင်ဝက်လောက်ကြိုလိမ့်ရတယ်နေအောင်ကစေးအခုလိမ့်အခုချက်ချင်းသူရဲ့အာနိသင်မပြသေးဘူးသူကနိုင်ဝက်လောက်ကြိုလိမ့်ရပါတယ်သူဒီအကယ်၍နေပူထဲမှာကိုကအကြိုက်နေမယ်ဆိုနှစ်နာရီချားတစ်ခါပြန်ပြန်လူးရပါတယ်နောက်တစ်ခုကရေနဲ့ဆော့မယ်ချွေးထွက်တယ်ရေနဲ့ဆော့မယ်ဆိုရင်တော့သူကနိုင်ဝက်တစ်ခါကိုပြန်လူးရပါတယ်အဲ့ဒါမှပဲ effective ဖြစ်တာပါ။နောက်တဲ့အရေးကြီးဆုံးတစ်ချက်ကကြတော့ကိုကနေအောင်ကားစေးလိမ့်ထားလို့နေပူဒံတရာရာခိုင်နှုန်းကာကွယ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။သူက63ရာခိုင်နှုန်းကနေ68ရာခိုင်နှုန်းလောက်ပဲကာနိုင်တာပါ။အဲ့တော့တချို့ကနေအောင်ကားစေးကိုတုံးပြီးတော့ငါနေပူမလောင်ဘူးဆိုပြီးတော့အကြိုက်နေအောင်ကားစေးမလိမ့်ထားတဲ့လူတွေထက်ပိုပြီးနေလောင်တာတွေ့ရတတ်တယ်။ဘာဖြစ်လို့လဲ။သူကကိုငါနေလောင်ကားစေးလိမ့်ထားတယ်ဆိုပြီးတော့နေပူတဲ့အကြိုင်းနေမိတာပေါ့အဲ့ဒါကြောင့်မလို့ဖြစ်တတ်ပါတယ
်တကြံရေကစားမဲ့သူတွေနဲ့အပန်းဖြေခီးထွက်ကြမဲ့သူတွေဟာအသားရေပျက်စီးမှုနည်းပါးစေဖို့အတွက်ကြိုတင်ပျက်စီးမှုတွေကိုပြုလုပ်ထားသင့်ပါတယ်အသားရေပျက်စီးမှုနည်းနိုင်သမျှနည်းအောင်ဘယ်လိုနေထိုင်စားသောက်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာရင်လိုင်ဝင်းကအခုလိုပြောပါတယ
်90နာရီကနေညနေ4နာရီနေကိုရှောင်လာတော့အကောင်းဆုံးပေါ့နော်မရှောင်နိုင်ဘူးဆိုလို့ရှင်လည်းအဲ့လိုမျိုးသွားမယ်ဆိုလို့ရှင် sun block လိမ့်တာ sun block ကို2နာရီချားတစ်ခါပြန်လိမ့်ပေးရမျိုးပေါ့ပြင် sun block လိမ့်နေဆိုလို့ရှင်လည်းတော့အနည်းဆုံး SPF 30ကနေပြီးတော့ 60 အတွင်းပေါ့နော်အဲ့လိုမျိုး SPF ပမာဏအလောက်ပါတဲ့ sun block မျိုးလိမ့်ပေးရမယ်နှစ်နာရီချားတစ်ခါပြန်လိမ့်ပေးရမယ်နောက်တစ်ခုကကြတော့ဒီခုနပြောခဲ့သလိုမျက်မှန်တက်တာပြီးရင်ဒီအုတ်ထုတ်ပေါ့နော်အုတ်ထုတ်ဆိုလို့ရှိရင်လည်းဒီမျက်နှာတစ်ခုလုံးကိုအရေးရစေမယ်အုတ်ထုတ်ကြည့်ကြည့်ပေါ့အဲ့လိုမျိုးစောင်းပေးရမျိုးပြီးရင်အရေးထဲမှာတက်နိုင်သလောက်ပေါ့တကြံတွင်းရေကစားမယ်ဆိုလို့ရှိရင်လည်းဒီတက်နိုင်သလောက်အရေးအောက်မှာရေကစားရမျိုးပေါ့နော်အပြင်ထွက်မယ်ဆိုလို့ရှိရင်လည်းဒီပုံမှန်အပြင်ထွက်မယ်ဆိုလို့ရှိရင်လည်းနေရောင်ကြည်တန်းနေကောင်းဝင်အောင်ထိဆောင်တာမျိုးပေါ့အဲ့လိုမျိုးလေးလုပ်ပေးရပါမယ်
တာမန်မပြင်းထန်တဲ့နေလောင်တန်ရီနဲ့အသားညူမဲတာတွေဟာလာပိုင်းအတွင်းမှာသူ့လူလူရောင်းနေတက်တာသွားနိုင်ပါတယ်ပြင်းထန်တဲ့အသားအရပျက်စီးမှုတွေနဲ့ကြုံတွေ့ခဲ့ရမယ်ဆိုရင်တော့တကြွနားလိုက်တဲ့ဆရာဝန်တွေနဲ့စနစ်ကျတိုင်းပင်ကုသတဲ့နယ်လို့ဒေါက်တာရင်လိုင်ဝင်းကပြောပါတယ
်အရန်ပြင်းထန်တဲ့ဒီဆန်ဘန်းကအရန်ဆိုးတယ်ဆိုရင်ကျတော့လေသူကဆရာဝန်နဲ့တရားဆွေးနွေးပြသပြီးတော့လိုအပ်တဲ့ treatment တွေပေါ့နော်အဲ့လိုမျိုးယူပေးရမှာဖြစ်ပါတယ်နောက်တစ်ခုကတော့အသားမဲသွားရဆိုရင်ကတော့ဥပမာဟောပေါ့ဟိုအသားပြန်ဖြူစေတဲ့treatment တွေပေါ့နော်ဆရာဝန်နဲ့ဒီအလားပါရေးရဆရာဝန်တွေနဲ့တရားတိုင်ပင်ပြီးတော့လေဆာဒီမျက်နှာမှာအမဲဆက်တွေထွက်တယ်အဲ့လိုမျိုးဖြစ်လာဆိုလို့ရှင်လဲလေဆာပစ်တာမျိုး chemical peeling ပေါ့ဒီ chemical နဲ့မျက်နှာကိုပြန်ပြီးတော့အမဲဆက်တွေကိုဖယ်ရှားပေးရမျိုးပေါ့နော်အဲ့လိုမျိုး treat လုပ်လို့ရပါတယ်အခုနောက်ဆုံးဟိုအောင်မြင်ဆုံး treatment ကတော့ဒီသွေးရည်ကြီးပေါ့နော်ဒီကိုယ်ခန္ဓာကိုယ်တွေကခုနပြောသလိုအပြင်ကနေပြီးလေဆာပစ်တာမျိုးတွေဒီ chemical peeling လုပ်တာမျိုးတွေမဟုတ်ဘဲနဲ့မှာဒီခန္ဓာကိုယ်ရရတဲ့သွေးရည်ကြီးကိုဒီမဲတဲ့နေရာမျိုးပြန်ထိုးပေးရမျိုးပေါ့နော်အဲ့လို treatment တွေလည်းလုပ်လို့ရပါတယ်ရှင
်။တကြံကာလမှာအသားရည်ကိုစနစ်တကျထိမ့်သိမ့်ကာကွယ်မှုမရှိဘဲရေကစားခဲ့မယ်ဆိုရင်အသားရည်ထိခိုက်ပျက်စီးမှုတွေကိုကြုံတွေ့ရနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ။
သတ်တန်းစာစီစဉ်တင်ဆက်ပေးနေတဲ့လူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပြီးအခုမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုတလောကဘာနိုင်ငံတချို့မှာသမရဟောင်းတွေကိုရာဒူးစီစဉ်တုန်းကကျူးလွန်ခဲ့တယ်ဆိုတော့အာဂရီလိုက်စားမှုဆွဲချက်တွေနဲ့ပြစ်ဒဏ်ချအရေးယူတာတွေတွေ့နေရပါတယ်။မြမနိုင်ငံမှာကောအာနာစီစဉ်ကကိုဂျိုးစီးပွားအတွက်ဥပဒေချိုးဖောက်ခဲ့ကြသူတွေကိုလွတ်ငြိမ်းခွင့်ပေးထားတင်ပါသလား။2008ဖွဲ့စည်းပုံကသူတို့ကိုအကာအကွယ်ပေးထားပါသလား။သူတို့ကိုအရေးမယူနိုင်ရင်အဂတိတိုက်ဖြတ်ရေးလုပ်ငန်းတွေထိထိရောက်ရောက်ရှေ့တိုးနိုင်မှာလားလူခွင့်ရေးရှင်နေဦးသိန်းတန်ဦးနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဆရာဦးသိန်းတန်ဦးခင်ဗျာကျွန်တော်ပြည်ရက်ပတ်တုံးကရှင်းနေရှေ့ဆောင်ရွက်ခဲ့တဲ့သမရဟာတရားဥပဒေစနစ်ယိုယွင်းနေရကိုပြုပြင်နိုင်ပါမလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်တိုက်ဆိုင်မှုပဲလားအဲ့ဒီဟာရဲ့ကြက်ပဲတော့ကျွန်တော်မသိဘူးပေါ့ဆရာဆရာမပြထားလို့ဆိုပိုစီပါလိမ့်မယ်အခုတရားသူကြီးတချို့လက်ပေးလိုက်ယူမှုနဲ့တရေယူဖို့လို့တော့တင်းချောင်နေရပါညာကြားရဆရာအဲ့ဒါဆက်ဆက်ကောရှိလားဆရာဆရာပဲလို့မြင်ပါလဲအစကောင်းတယ်လို့ပြောရမလားဆက်ဆက်မရှိသည့်တိုင်အောင်ဒီသမဏလက်ထက်မှာတရားဥပဒေယူရင်းနေမှုကိုပြုပြင်ဖို့ဆက်လာပြီးတို့ပြောရမလားဆရာ
ဟုတ်ကဲ့ဟုတ်တို့တိုက်ဆိုင်တာလည်းဖြစ်နေပါတယ်နောက်အခုအခြေအနေကလည်းပဲဒီတရားစီရင်ရေးပတ်သက်လို့ဒီjudicial institution တွေကသူ့ပြည်ကြောင်းနိုင်မှုတွေလုပ်တဲ့အချိန်တွေတော့တိုက်ဆိုင်နေဆရာတက်လာတဲ့သမရနဲ့ဒီဗီဒီယိုရှင်းနေတဲ့ရုံးတို့ဗီဒီယိုတရားတော်ချုပ်တို့ကျန်တဲ့သက်ဆိုင်ရာ policy တွေညီညွတ်နဲ့ဥပပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီအဲ့ဒါဆိုရင်တရားစီရင်ရာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကနေပြီးတော့လူမှုကိုဥပဒေထိမ့်မဲ့ချက်မှုကာကွယ်မဲ့အချိန်တွေရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်နေတယ်
ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အဂတိလိုက်စားမှုနဲ့ပတ်သက်ပါတယ်ဆရာ။ဘာကြောင့်လဲဆိုတော့ကဘာပေါ်မှာဒီနေ့သမဏတာဝန်ထမ်းဆောင်ရတဲ့ပုဂ္ဂိုလ်တချို့ပေါ့လေဒါအဂတိလိုက်စားမှုနဲ့ဒါပြန်လည်ဆွဲဆိုခံရတယ်တောင်ကိုရီးယားမှာဆိုရင်ထောင်နှံနှစ်စီပဲချမှတ်လိုက်တယ်။အခုဘရာဇီးလ်မှာလည်းပဲလူလာဒဆိုဗာကိုတရားရုံးကဒီကိစ္စနဲ့ဖမ်းဖို့အမိန့်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်အဖမ်းခံလိုက်တယ်ဆိုတော့သတင်းတက်လာပြီးဖြစ်ပါတယ်ခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဂတိလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အာဏာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့လိုအရေးယူနိုင်တဲ့အခြေအနေဗမာပြည်မှာတော့နောက်ပြန်အကျိုးဆက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိသလားဆရာနောက်တုံးပြန်
ပြီးတော့ဟုတ်ကဲ့ရှိနေတယ်ဗျာဟုတ်ကဲ့နောက်တော့ပြန်လို့မရဘူးကျွန်တော်တို့ဒီအစိုးရအဖွဲ့တွေကိုပေါ်ပြီးအောင်ဆရာဦးတွေမပေါ်ပေါက်ခင်ကလုပ်ငန်းဆောင်ရွက်ခဲ့တဲ့ပြဿနာများအတွက်ရည်ဆောင်ခြင်းမရှိသေးရလို့တားမြစ်ထားတာရှိတယ်ဗျတို့ရတယ်ဥပဒေသဘောအရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုပ်ငန်းဆောင်ရွက်တဲ့ကိစ္စတွေအဲ့ဒါတော့ဖြစ်တယ်အဂတိလိုက်စားမှုအတွက်တော့တားမြစ်လို့မရဘူးလို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိထားပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးရည်လို့မရောက်ပေါ့ဆရာကျွန်တော်နားလည်တာဟုတ်တယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်
သူကိုဂျိုးစီဘွားအတွက်တိုင်းပြည်ရဲ့ဘန္ဒာကိုအလွဲသုံးစားလုတ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုတ်မယ်ဆိုရင်လုတ်နိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥရီသဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့ စာထဲမှာပါတဲ့ဟာတဲ့ငါအကုန်လုံးအပြင်းမတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှဟိုအများကြီးပြင်းနေရတာပဲလုတ်ကင်နိုင်နေမဲ့မလုတ်နိုင်တဲ့အချက်တွေပေါ်နေတာတွေရှိတယ်ဗျာမတော်မတရားလုတ်သွားတာတွေကိုကျိုးစည်းဝါးအတွက်လုတ်သွားတာတွေဒါတွေရှိတယ်ဗျာတို့ရရင်ကျွန်တော်တို့မှအကြောင်းကြောင်းထောက်ရတာပေါ့ဗျာအကြောင်းကြောင်းထောက်ပြီးတော့ဒီမလုတ်နိုင်သေးတာတွေရှိတယ်အခြေအနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဒါဝင်ရှိရဲ့ဒီဒီအားစုအားလုံးပါဝင်ပြီးတော့မှအားဒါကသဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာအဲဒီမြို့သားယဉ်ကျေးစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးစားကမှမပါဘူးတိုင်းပြည်မျက်နှာအောင်လုတ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နှာစီကျင်တဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားလင်းပြောချင်ပါတယ်ကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်မျက်နှာခဲရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေတဲ့လျှော့တွေကပုံပြီးထိတိယယောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်ကျွန်
တော်လည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုင်းပြည်ကသွားနေတဲ့ဒီအမျိုးသားညီညွတ်ရေးပေါ်ကျွန်တော်တို့နောက်ဆက်မဖြစ်စေချင်ပါဘူးဒါပေမဲ့အဲ့ဒီရဲ့ဒီအိဗေတတ်မှတ်ချက်လဲကျွန်တော်တို့ဖွင့်ရမှာပေါ့ဗျာခုနပြောသလိုပဲတန်းဒီရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့သဒ္ဒနာတွေရှိတယ်။မတူတဲ့နိုင်ငံရေးအမြင်နိုင်ငံရေးအုပ်စုတွေနဲ့ထိတ်ခိုက်ကြွေးကြတာတွေရှိတယ်။ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူး။တို့ရရင်တူးချင်းအရာတန်းဒီကိုညှနာသွားအောင်မတရက်ကိုသိမ့်တရာရတဲ့နေရာကိုတပက်ကိုငွေတစ်ထောင်နဲ့နှားသွားတဲ့ဒီစားမျိုးတွေဒါမျိုးကိစ္စနောက်တစ်ခါတန်းဒီရဲ့ညီဒီကိုမတော်မတရားတခြားလူမတရားအမျက်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြေးသွားတဲ့ကိစ္စမျိုးတွေကြတော့ဒါကြတော့ခုနအမျိုးသားတယ်တဲ့ညီအစ်ကိုရင်ကြားစီမှာပါမယ်မထင်ဘူးပြဒါက corruption bribery and corruption ကိစ္စဒါမျိုးတွေကတော့အရေးယူနေတယ်ဥပမာအရင်ညောင်းတဲ့တရားဗျာညောင်းတဲ့တရားကြိုးကြပြီးတည်လူတည်နောက်ထပ်တရားတွေလည်းကျွန်တော်ဘယ်သူမှတာဝန်မခံဝင်ဘူးအဲ့တော့ဒါမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ကိစ္စမျိုးမဟုတ်ဘူးကျွန်တော်ဘက်ကတော့အတော့ဒီဆရာလိုပဲကျွန်တော်လည်းတာပါစီနာပါစီမရှိပါဘူးတို့ရတွင်တိုင်းပြည်အကျိုးလူလူအကျိုးအတွေ့တချို့အေးအေးဆောင်တဲ့နေကိစ္စတွေအေးအေးတင့်တယ်လို့ကျွန်တော်ထင်တယ်ဒါမှလည်းအာဖရိကလိုက်ဆမ်းမှုတိုက်ချင်ကြီးကော်မရှင်ဆိုတာအသေးစိတ်လာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမားမားခိုင်ခိုင်မာမာဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကြောင်းပြန်ပြီးတော့အာဖရိကဆမ်းမှုနဲ့အေးအေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကြာဆင်းသွားနိုင်စရာတို့အလို့သမားတွေအလို့ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါရောငက်ွက်စရာအခြေလို့ထက်တွေ့ရမလ
ားလုံလောဆယ်ကတော့ကျွန်တော်ထင်နေရဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမသမားတွေလည်းထက်ရောက်နေလို့ကျွန်တော်တို့ပြောရမှာပါပဲဒီငွေတွေအများကြီးထားတဲ့ညီတွေတကယ်ကိုစနေရကြနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာရယ်နာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတော့သူဟာရရှိနေတဲ့အခါကျတော့ဒီဘောလုံးရဲ့စီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်300လုံးရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတဲ့ပြဿနာမျိုးဖြစ်တယ်ဖြစ်တော့ဒီအခုချင်းတော့ဟိုတုန်းကဒီဒီပိုင်းသိနေသူရောဥနေဝင်တဲ့ဆက်ပြီးတော့လှုပ်လို့ရမယ်တော့မထင်ဘူးဒါပေမဲ့လူလူရဲ့အကျိုးစီးပွားတရလုံးကိုချင်းချောက်နိုင်တဲ့ဒီစားမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နယ်ရည်ယူတဲ့နယ်ချင်းနဲ့တော့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြားရပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှာမထင်ပါဘူ
းဟုတ်ကဲ့နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂတိလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကတော့တခြားဘက်မှာသိတာမြင်တာတဲ့လှုပ်ရှားမှုတွေကြီးကြရဲ့လက်ညှိုးထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါးကြီးကြီးကြော်ပါလို့ပြောတော့တာပေါ့နော်ကျွန်တော်ကတော့ဒီအရီလက်ဆာကိုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တူးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်တို့1948နောက်ပိုင်းပေါ့နော်ဒီလွတ်လပ်ရေးရပြီးတဲ့အခါမှာအရီလက်ဆာမှုတက်ခဲ့ရင်ပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲဒီကဝင်းချုပ်ဦးမြင့်ကဖွဲ့ပြီးတော့ပေါင်ထည့်ပေါ်ခဲ့တာပဲဗျာ
ဟုတ
်တယ်အဲ1948နော်ဒီအရီလက်ဆာတက်ခဲ့ရင်ဦးရေးကြီးကဒါတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့တော်ဒီဒီကော်မတီတရားရှိတာဥက္ကဋ္ဌတွေရောဒူတွေကိုဝင်ကြီးလာတာတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးတရားမှုလည်းဘာမှထူးထူးထွေးပြီးတော့ကြီးတာမဟုတ်ဘူးစာသုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်တွယ်နိုင်တဲ့တတိယတိလည်းရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကဲတယောက်လက်ထက်ထည့်ပြီးတော့အဲ့ဒီတန်ပြန်သုံးလိုက်လို့ရှိရင်ဖြစ်တဲ့အကြီးစားလို့ကျွန်တော်မြင်နေရတယ်အခုဒီဟာတွေကတော့ဟိုအများကြီးပေါ့ဗျာဒီ2008ဖွဲ့ကြီးဟိုကအင်္ဂါဆောင်ပေါ့ဗျာ ဒီကဆောင်တော့ရတဲ့အခါကျတော့တပိုးတဲ့တက်ခကြီးပေါ့ဗျဆင်ပိုးတဲ့ချွန်ပိုးကြီးတဲ့နေသားမျိုးဖြစ်ပြီးတော့ကြီးကြီးကြီးကြီးတော့ဘာမှမလုပ်နိုင်ဘူးကျွန်တော်ထင်တာပဲဒါပေမဲ့ကျွန်တော်တို့သိုးတွေ့ခဲ့တဲ့အတိုင်းနဲ့2008ပြည်ရဲ့အောက်ရှိလည်းပဲပြည်ရဲ့ရဲ့ဘာဝင်အားလုံးဟာဒါကျွန်တော်တို့သမဏလည်းအောက်ပါပဲရှိရ သမရအမိပေးနိုင်ရတယ်ဘာလို့2008ပြည်လုံးကိုအပြန်အမြန်နဲ့ဖတ်တဲ့အခါမှာဒီရဲ့ရေးပါဝင်ထားတဲ့အတွင်းကိုတမရကာကွယ်ရေးဦးစိုးကအရင်ဆုံးတင်သွင်းပေးဖို့ပဲပြောတာသူကအုပ်ချုပ်ရမယ်လို့မပါဘူးဗျအဲ့တော့တကယ်ပုဂ္ဂိုလ်ကနောက်ထပ်ပေါ်စီဝင်ရဲ့အနေသားရရဆိုရင်သမရဒီထုတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအကြီးကြီးဖြစ်တယ်အဲ့တော့အားလုံးကသူ့ရဲ့ကိုယ်ကအဖြစ်အမှ
စင်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လို့ဖမ်းတယ်သူတို့ကထွက်ပြေးနေတယ်တင်းချောင်းနေတယ်သူတို့ကြားရတယ်ပြောတော့ဆရာဒါဟာတိုက်ဆိုင်မှုလည်းဖြစ်ကောင်းဖြစ်မဲ့သမရအစ်စ်နဲ့နောက်ပြီးတော့ဒီဆရာတို့ရဲ့ judicial institution တွေကလည်းပဲအဖွဲ့အစည်းတွေကလည်းပဲဒီကိစ္စကိုလှုပ်ရတော့မယ်ပြုပြင်ရမယ်ဆိုပြီးတော့စပြီး initiative ယူပြီးတော့လှုပ်လာကြတယ်ဆိုတော့အခုဒီလိုနောက်ကျောင်းပြန်ပြီးတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးစုံစမ်းစစ်ဆေးဖော်ထုတ်မယ့်ကိစ္စနဲ့ပတ်သက်လို့ကောအနာပိုင်းတွေကမဟုတ်ဖဲနဲ့အဲ့လိုဆရာစောစောပြောတဲ့အဖွဲ့အစည်းတွေကောစတင်ပြီးတော့လက်ဦးမှုယူပြီးတော့လှုပ်လာနိုင်တဲ့အခြေအနေမရှိပါခင်ဗျာ
အဲ့ဒီရဲ့ကျွန်တော်ကမနေဆက်တော့ပေါ့ဗျာဟိုမြင်တွေ့နေတော့အလားလာတော့မရှိနေတဲ့ခုကဌာနဆိုင်ရာတွေကလည်းလုံရင်းလုံရင်းနဲ့တွေ့နေတာအများကြီးပေါ့ဗျာသူကျွန်တော်တို့နေဆက်တဲ့ဥမာမနေတိုင်းမိသားကြီးအစိုးရအဖွဲ့ဆိုလို့ရှိရင်ဒါတို့ပြပင်းတို့တာပဲနောက်တော့ပြီးခဲ့တဲ့အစိုးရအဖွဲ့ကတို့သွားခါနေပေါ့ဗျာစီဒီဝမ်ပေါက်သွားပြီးတော့လူ69ယောက်ကျော်ဒီကမြောက်များစွာပြေးသွားပြီးတော့အဲ့ဒါမျိုးတွေလှုပ်သွားတာတော့ရတဲ့မရတဲ့လူတွေပြေးထတာဆက်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့မနီမှာစုံစမ်းစစ်ဆေးနေရပြတ်ဆန်ပြီးနိုင်တဲ့လူတွေကခရာနေကိုအတုတွေနဲ့လုံတာပြောသွားတဲ့အတွက်မျိုးတော်ဝင်ကိုယ်တိုင်စာတုံးလုံးနဲ့စစ်ဆေးနေရတဲ့အနေအထားကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အရိဟာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်သက်ဆိုင်ရာဌာနအဖွဲ့စည်းပြီးပြီးလို့မပြောနိုင်ပေမဲ့ဟိုအချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကန့်ကွက်ဆောင်ရွက်နေတာကိုကျွန်တော်တွေ့ရပါတယ်
ဥကျဇန်တာရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးထုတ်လွှင့်မယ်အားကစားသတင်းလွှာကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်တော်ရှင်များမင်္ဂလာပါဗျာ VOA ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံသားရော်ဂျာဖက်ဒရာဟာကမ္ဘာအဆင့်တနေရာကိုပြန်ရောက်လာခဲ့ပါပြီအသက်36နှစ်မှာကမ္ဘာအဆင့်တနေရာကိုပြန်ရောက်လာတာဖြစ်တဲ့အတွက်သူဟာတင်းနစ်သမိုင်းတစ်လျှောက်အသက်အကြီးဆုံးကမ္ဘာအဆင့်တကစားသမားအဖြစ်နဲ့စံချိန်တင်နိုင်ခဲ့သလိုပြီးခဲ့တဲ့ Australian Open မြို့သားတူချင်းပြိုင်ပွဲမှာလည်း Grand Slam ဆုကိုအကျိန်20မြောက်ရပြီးတော့နောက်ထပ်စံချိန်တစ်ခုကိုပါထပ်တင်လိုက်နိုင်ပါတယ် Roger Federer အနေနဲ့ဒီလိုအသက်အရွယ်မှာ Grand Slam Champion ဆုတွေထပ်ရပြီးတော့ကမ္ဘာနံပါတ်1နေရာကိုပြန်လည်ရောက်ရှိလာတဲ့ပတ်သက်ပြီးတော့အချိန်တုန်းကတက္ကသိုလ်နဲ့မြန်မာလက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။ရော်ဂျာဖက်ဒရာကအခုဆိုရင်ကမ္ဘာအဆင့်1နေရာကိုပြန်ပြီးတော့ရောက်လာတယ်။အသက်36နှစ်အရွယ်မှာပြန်ရောက်လာတာဆိုတော့ဒီကမ္ဘာအဆင့်1တွေထဲမှာအသက်ကြီးဆုံးကစားသမားအဖြစ်လဲစံချိန်တင်သွားခဲ့တယ်။ဒီပေါ်မှာအားလုံးလည်းအံ့ဩနေကြတယ်။ဆိုတော့ तू အခုလို့ပြန်ပြီးတော့ကမ္ဘာနံပါတ်1နေရာကိုပြန်ရောက်လာလိမ့်မယ်လို့အင်္ဂယ်ကိုယ်တိုင်ရောထင်မိလား
ပထမတော့မထင်မိဘူးဘာကြောင့်လဲဆိုတော့တက်တက်စားတွေရှိနေလို့ because ဘာကြောင့်လဲဆိုတော့ဟိုနေ့နိနိုဗာယိုကိုဗစ်တို့လို့ပါတို့သူကလည်းတော့ဟိုလက်ကတက်လာတယ်သူလည်းနံပါတ်1တွေပါဖြစ်သွားတယ်နောက်ပြီးတော့နဒါเนาะအဲသူတို့က30လောက်ရှိသေးတယ်အဲ့ဒါတွေကဟိုထိတ်တန်းလူကောင်းတွေဒီထဲမှာတိုးပြီးဝင်ရဲဘွာကအသက်36နှစ်နော်အဂုလာဆိုသူက39နှစ်ကြီးတော့မှာအဲအသက်အကြီးဆုံးနဲ့ဝင်ပြီးတော့နံပါတ်1ပြန်ရတာတော့ဟိုငါကတော့မထင်မိအမှန်ပြောရရင်တော့
ဆိုတော့ तू အခုလိုမျိုးဒီကမ္ဘာနံပါတ်1နေရာကိုပြန်ရောက်လာတယ်တပီလိုပြန်ရောက်လာတာဘာကြောင့်လို့ထင်လဲ
ဘာကြောင့်လဲဆိုတော့ तू လည်းဒဏ်ရာရတယ်နော်ဟိုဂျန်တဲ့လူတွေလည်းဒဏ်ရာရတယ်နော်ဒါပေမဲ့ तू အနာယူတယ် तू ကဟို channel တွေကလည်းအနားလို့ရင်းတယ်ဒါပေမဲ့ခက်တာကဒီဒ ြင်းနေလောကမှာကသူတို့ကဟိုမကစားမမြင်ရဆိုတဲ့အဲဥစ္စာတွေရှိတော့တချို့လူတွေဝင်ရရတယ်နာရက်သားနဲ့ဝင်ရရတော့သူတို့ကပို့ဆိုးသွားတယ်ဖယ်တော့ကြတော့အဲ့လိုမဟုတ်ဘူးသူကတော့ဒီမရိုက်နိုင်ဘူးဆိုရင်သူမရိုက်နိုင်ဘူးပေါ့လေသူအနာယူလိုက်တယ်အဲအဲ့ဒါနံပါတ်1နံပါတ်2ကသူရိုက်ပုံရိုက်နီးနော်အဲ့ဒါကတခြားလူတွေနဲ့ဆိုင်သူများတွေကအားထုတ်ပြီးတော့ဝင်းအော်ပြီးတော့ရိုက်ရတယ်နော်ဖယ်တော့ကဒီရိုက်ပုံလေးတွေကစတယ်နောက်ပြီးတော့သူအားမထုတ်ပါဘူးသူများလို့အဲ့ဒီအချက်ကရှိတယ်ဒါကြောင့်သူဒီနေရာကိုပြန်ရတာပဲ
ဒါနဲ့တစ်ဆက်တည်းပေါ့နော်ဖယ်ဒရယ်ရဲ့ဒီတခြားကစားသမားတွေနဲ့မတူတဲ့သူ့ရဲ့ထူးခြားတဲ့အချက်လေးတွေလည်းပြောပြပါဦး
သူအချက်ကတော့သူကဟိုစိတ်ကလည်းပါတယ်လေသူကအနောက်မှာရောက်နေတယ်ဆိုလို့ရှိရင်သူနင်းပါလေဟိုစိတ်ချောချမှုမရှိဘူးလေသူကအေးအေးဆေးဆေးနဲ့အဲ့ဒါသူကခေါင်းအေးအေးနဲ့သူရတယ်သူပြန်ရမယ်ရိုက်နိုင်တယ်ဆိုတဲ့စိတ်ဓာတ်ပေါ့လေအဲစိတ်ဓာတ်ခိုင်ပါတယ်သူကအလွယ်တကူနဲ့ပြေးပြစ်တာမရှိဘူးသူသူကနောက်ပြီးကဖက်သားရဲ့ကြော့ကြက်ပေါ့လေကျဲရွှဲကိုသူသိတယ်သူကဟိုရိုက်လိုက်တဲ့အချက်ကလေဟိုအလကားရိုက်တာမဟုတ်ဘူးသူကပထမတစ်ချက်ကသူကနေရာကိုယူနေရာကိုချလိုက်တယ်တစ်ချက်တည်းအပြည့်မရိုက်ဘူးနော်နောက်တစ်ခါအဲ့ဒီကနေခိုးဘက်ကပြန်လာတဲ့ဘောလုံးကအာနေတယ်ဆိုလို့ရှိရင်နောက်တစ်ချက်မှာသူကအနိုင်ရအောင်အဲ့လိုရိုက်တာအပြည့်တစ်ခါလေးရိုက်တာမဟုတ်ဘူးနော်နောက်ပြီးတော့တချို့လူတွေကလိုင်းနာကိုကတ်ကတ်ပြီးရိုက်တယ်အဲသူကလိုင်းနာကိုကတ်ရိုက်တာကအင်မတန်မှနည်းတယ်ဘောလုံးကိုချတဲ့နေရာမှာအဲဘယ်ချလိုက်ညာချလိုက်နောက်ပြီးတော့မထင်းတဲ့နေရာကိုသူကရိုက်လိုက်တော့တစ်ဖက်သားကဒီခြေောက်ကတစ်ဖက်ကိုလှည့်နေတဲ့အချိန်မှာပေါ့လေအဲ့ဒါမျိုးတွေပါလေအဲ့ဒီမျိုးတွေတွေကရှိတယ
်ဒီလိုမျိုးအသက်36နဲ့38နှစ်အရွယ်မှာအခုလိုမျိုးဒီဟိုထိတ်တန်းကစားသမားတယောက်ဖြစ်နေဆက်ပြီးတော့ရှိနိုင်ဖို့အတွက်ဆိုရင်ရောဘာတွေကအဓိကကြလဲ
ဘာလဲအဓိကကြလဲဆိုတော့ဟိုဒီတဲ့ရမှာဆိုတော့ပွဲတိုင်းဝင်ရိုက်ဖို့တော့မဖြစ်ဘူးအနားယူရမယ့်အချိန်တော့အနားယူရမယ်သူကဒီဟို1998ခုနှစ်ကသူ professional ပေါ့လေကျေးဇူးသားကိုသူဝင်ခဲ့တယ်ဆိုတော့20ရှိပြီနော်အဲ့ဒီမှာ major ပေါ့လေအဓိကပေါ့လေ20တောင်မှ20ဆိုတော့အမျိုးသားထဲမှာတယောက်ဝင်ပြီ20 grand slam မှာအဲ့ဒါသူရအောင်ကြိုက်ခဲ့တယ်အဲ့တော့သူကဒီနံပါတ်1အဆင့်ကိုနော်စံတင်36ပေါ့လေအပတ်ပေါင်းအဲ့ဒါသူကအဲ့ဒါစံတင်ရတယ်နောက်ပြီးတော့229ခုထင်တယ်အဲ့ဒါဇက်တိုက်သူရထားတယ်အဲ့ဒီဟိုအားရရမှတ်တမ်းတင်ထားတာလေးပဲဆိုတော့အဲ့ဒါကိုကြည့်ခြင်းအဖြစ်သူရဲ့ကစားပုံကစားနည်းဒီမကဘူးပေါ့လေဇားတဲ့နေရာမှာလည်းပြေလို့လုပ်ကစားရမယ်အချိန်ဘယ်လိုပေးရမယ်ဆိုတာလေးဆိုသိတယ်ဆိုတော့ပြရလာမယ
်အရင်တုန်းကသူလူငယ်ဘဝတုန်းကကစားတာနဲ့အခုကစားပုံနဲ့ကြားမှာရောထူးထူးခြားခြားအပြောင်းလဲတွေရောတွေ့မိလား
အပြောင်းလဲကတော့အရင်ကလာသူဝင်အရင်မစွန့်တာလေးတော့ရှိတယ်သူနည်းနည်းပို့ပြီးတော့သတိထားကစားတာတော့တွေ့ရတယ
်ဒီနေ့မှဆိုရင်စောစောစီးစီးပဲပေါ့လေ Australian Open ကိုသူအနိုင်ရပြီးတော့ဒီ Grand Slam ကိုလည်းအကြိမ်20မြောက်နိုင်လိုက်တယ်အမျိုးသားထဲမှာဘယ်သူမှအလောက်ကြီးလုံးနိုင်တဲ့လူမရှိဘူးသူစံချိန်တွေတစ်ခုပြီးတစ်ခုချိုး10ခုကျော်မှပဲဟောဖြစ်ကြတယ်သူကအခု20ဆိုတာသူပထမဆုံးအမျိုးသားထဲမှာပထမဆုံးရဘူးတဲ့သူပဲဆိုတော့နောက်ထပ် Grand Slam တွေရောသူရနိုင်တဲ့အနေအထားမျိုးတွေ့မိလားအဲ
တွေ့မိတယ်အခုသဖြင့်တော့ Wimbledon အဲအဲ့ဒီမှာသူကကျွမ်းနေတဲ့အဲ့ဒီမှာရဖို့လာလာကောင်းတယ်နောက်ပြီးတော့ဒုတိယကတော့ US Open ပေါ့လေကျင်းစစ် Open မှာတော့သူအခက်အခဲတွေ့တယ်ဘာလို့လဲဆိုတော့အဲ့ဒါကဘာလဲကလေးကုတ်နော်ရှင်စီအဲ့ဒီမှာတော့နဒါလာတော့အကောင်းဆုံးပဲလေဒီနေ့မှာတော့သူကဒီပွဲမှာမရှိသေးဘူး7-5ပွဲဆက်တိုင်နိုင်တာလားအဲ့ဒါကလည်းဟိုစံနေပါပဲ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားကဏ္ဍကိုနှာစင်ကြရတာပါအခုတကြံတေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပြီဖြစ်လို့တေးတန်ရှင်မေရွက်ဝါရဲ့ရွှေမန်းသူဆိုတဲ့တခြင်းကိုနှာစင်ကြရအောင်ပါရှင
်
ော်ဝါရဲ့ရွှေမန်းသူတခြင်းကိုနားဆင်ခဲ့ကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစအဆုံးကိုအတန်လှင့်ချိန်ပြပြခြင်း10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 11803ညတို့ကနေနားဆင်နိုင်ကြပါတယ်ရှင်အခု VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။စီးပွားနိုင်ငံမှာဘလုံးမဆိုင်ဒုံးမျိုးကိုမဆိုရုရှားတပ်ဖွဲ့တွေအနေနဲ့ဂျာပြက်ဟန်တာပြစ်ခတ်နိုင်စွမ်းရှိကြောင်းလေဗနွန်နိုင်ငံဆိုင်ရာရုရှားတံတမကြီးကပြောခဲ့ပြီးနောက်မှာပဲအမေရိကန်မဆိုင်ဒုံးတွေလာလာမှဖြစ်တာကြောင့်ရုရှားအနေနဲ့အသိပြင်းထားဖို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ကိုလူလူအပေါ်အစိတ်တမ်းငွေသုံးတပ်ပြတ်နေတဲ့လူမဆန်သူတွေနဲ့လည်းရုရှားကအပေါင်းအသင်းမလုပ်သင့်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောလိုက်တာပါရုရှားကတော့အမေရိကန်မစ်ဆိုင်တုံးတွေဟာစီးရီးယားနိုင်ငံကတရားဝင်ဆွေးနွေးကိုပြစ်မှတ်ထားမဲ့အစားအကြမ်းဖက်ဝါဒီတွေကိုပြစ်မှတ်ထားမှဖြစ်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်စီးရီးယားနိုင်ငံမှာဒေါက်လနဲ့တက်ခတ်မှုဖြစ်တန်တရားရှိတဲ့တက်ခတ်မှုကိုအမေရိကန်ကစီးရီးယားတုံ့ပြန်မဲ့ပုံမှာတော့မာမိတ်တွေကပူးပေါင်းပါဝင်မှုခံလန့်ထားကြပါတယ်ဒါပေမဲ့လည်းဒေါက်လနဲ့တက်ခတ်မှုဟာစီးရီးယားသမ္မတဘာရှာအာဆတ်ဆိုးရရဲ့တပ်ဖွဲ့တွေဖြစ်တဲ့အကြောင်းအထောက်အထားတွေရပြီးမှသာတုံ့ပြန်မှုလဲတိုက်တွန်းနေကြတာပါအမေရိကန်အောက်လွှတ်တော်အမတ်ပေါ်အောက်လွှတ်တော်အုတ်တာပေါ်ရန်ဟာနိုဝင်ဘာလနေ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာပြန်လည်ရွေးခံမှာမဟုတ်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်လွှတ်တော်အုတ်တာတာဝန်ကနေထွက်မဲ့ကြေညာချက်ကြောင့်လွှတ်တော်တွေမှာ Republican Party ကလူများစုနဲ့ထိတ်ချုပ်နိုင်စွမ်းပုံမှာလည်းတန်တရားတွေထွက်ပေါ်လာနေပါတယ်အဲဂျီရီးယားနိုင်ငံမှာစစ်သားတွေလိုက်ပတ်လာတဲ့စစ်လေရင်ဒဇင်ပြစ်ချက်ရာကလူ259ယောက်သေဆုံးသွားကြောင်းကာကွယ်ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်မြို့တော်အယ်ဂျီရဲ့အနောက်တောင်ဘက်25 kilometer အကွာဘော်ဖာရက်လေးစက်လီတာချီဆိုင်စခန်းနီလင်းပြန်တက်ပြီးတိတ်မချခင်မှာပဲပြက်ချသွားတာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီဆုံးသူတွေနဲ့ခီးစဉ်249ယောက်နဲ့လင်းဝင်နှန်း10ဦးပါဝင်ပြီးအများစုကတော့စစ်တီတွေနဲ့မိသားစုဝင်တွေဖြစ်ကြပါတယ
်ဧပြီလ17ရက်ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသပတေးနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9443ညနဲ့လိုင်းဒိုမီတာ51 kHz 5805တို့ကနေနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.